မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ29ရက်ကြာတာရင်းနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ယူရိုမှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုချိုးတင်ချင်ညာမထားပဲရုတ်တရက်သွားရောက်တွေ့ဆုံပြီးတဲ့နောက်သမ္မတထရန့်ဒီနေ့အင်ပီရိုကိုပြန်လည်ရောက်ရှိလာပါပြီ။ဆူနာမီရေတိုင်းတွေဖြစ်ခဲ့တဲ့မီးတောင်ပေါက်ကွဲမှုအန်ဒီရဲ့သတိပေးချက်ကိုအင်ဒိုနီးရှားအာဏာပိုင်တွေအဆင့်တွန်းမြင့်သတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှွန်နဲ့တူချင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့ရခိုင်နဲ့ချင်းပြည်နယ်တွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးရွာသားတွေကိုတပ်မတော်ကလမ်းပြဖြစ်ခေါ်ယူအသုံးပြုနေရတာရှိတယ်လို့ဒေသခံတွေကပြောပါတယ်
။ဒီနေ့မနေ့ရှင်းနိုင်ခွေလောက်ကသူတို့စစ်တရားတော့ခေါ်တော့တယ်ဆိုတာဆိုတဲ့သဘောကတော့ရွာကစနဲ့ခေါ်တော့လဲဆိုတာတော့မသိဘူး။
ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းညွန့်ပြောသွားတာပါ။ပြည်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့တူနာဆင်မဲ့သတင်းလှော်ရီမှာတော့ရှမ်းပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့ကြီးပဋိပက္ခရိမြင့်တက်လာနေတဲ့အကြောင်း 5G wireless နည်းပညာကကမ္ဘာကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးကိုပြောင်းလဲသွားနိုင်တယ်လို့ခန့်မှန်းကြားတဲ့အကြောင်းဖြားတဲ့သတင်းလှော်ရီကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြင့်မွန်တို့ကပြောပြပေးပါအောင်ရှင်။
ယူအန်နိုင်ငံမှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုကြိုတင်ကြေညာမထားဘဲရုတ်တရက်သွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ပီရိုကိုပြန်လည်ရောက်ရှိလာပါတယ်။လက်နက်ကန်ပြည်ကတ်တွေဖြစ်ပေါ်ရာဒေသကိုသမ္မတဖြစ်ပထမဆုံးကျင်သွားရောက်တဲ့ခီးစဉ်ဟာအမေရိကန်တပ်ဖွဲ့တွေနဲ့စစ်ပဆိုင်ရာအကြီးအကဲဆောင်တွေကိုတွေ့ဆုံအားပေးဖို့နဲ့ပေးဆက်မှုတွေအတွက်ကျေးဇူးတင်စကားနဲ့ခရစ်စမတ်ဆုတောင်းစကားပြောဖို့ရုတ်တရက်သွားရောက်တာဖြစ်ကြောင်းလည်းအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ခီးစဉ်တွင်စီးရဲနိုင်ငံနှင့်တပ်တွေပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လွယ်သမ္မတထရန့်ကကာကွယ်ပြောဆိုခဲ့တာပါ။အဲအစ္စလာမ်စစ်သွေးကြွတွေကအရင်နှိမ့်လူနီးပါးအခြေအနေမှာရောက်နေပြီးစီးရဲကအမေရိကန်ရဲ့စစ်ပတ်ဆိုင်ရာရည်မှန်းချက်အရလည်းအဲစစ်သွေးကြွတွေနဲ့အမဂန်စကန်တွေကိုခြေမုံမှုစာဖြစ်ကြောင်းအမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။ဒီသတင်းကအဲစစ်ဖွဲ့ဝင်တွေကိုနှိမ့်နှင်းမှုတူရကီနိုင်ငံကကတိပြုထားတဲ့အကြောင်းလဲသမ္မတထရန့်ကထည့်သွင်းပြောဆိုခဲ့တာပါ။သမ္မတနဲ့သမ္မတကတော်တို့စစ်သည်တွေကိုတွေ့ဆုံနှက်ဆက်ခဲ့ကြတယ်လို့အမတ်တရတပ်ပုံရဲ့လက်မှတ်ရေးထိုးပေးခဲ့ကြပြီး၃နာရီကြာမှပြန်လည်ထွက်ခွာလာခဲ့ကြပါတယ်။ခီးတို့အတွင်းအီရတ်ဆူရတာဝန်ရှိသူတွေနဲ့ကိုယ်တိုင်မတွေ့ဆုံခဲ့ပေမဲ့အီရတ်ဝန်ကြီးချုပ်အဒဲအဗ်ဒူမဟာရီနဲ့လည်းတယ်လီဖုန်းကစကားပြောခဲ့တာပါ။သမ္မတရဲ့ထိုးလေ Air Force 1နဲ့ Washington ကိုအပြန်ခီးတစ်ထောက်ဖြစ်ဂျာမနီနိုင်ငံက Rheinstein Leiter Scan ကိုလည်းသမ္မတနဲ့သမ္မတကတော်တို့ခိတဝင်ရောက်ခဲ့ကြပြီးသမ္မတကအမေရိကန်လေတပ်အကြီးအကဲနဲ့တွေ့ဆုံတယ်လို့သမ္မတကတော်ကလည်းအမေရိကန်စစ်သည်တွေနဲ့အတူတွဲဓာတ်ပုံရိုက်ခံခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှဒီအစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းထားတာဒီကနေ့6ရက်ရှိနေပြီးတော့အမေရိကန်လွှတ်တော်အနေနဲ့ဒီအခြေအနေကိုအဆုံးသတ်ရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းကာရံဖို့အတွက်သမ္မတထရမ့်တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုလွှတ်တော်ကအတိမပြုတာကြောင့်အစိုးရရန်တရားလက်ပတ်မှုတချို့စနေနေ့ကစပြီးတော့ယာယီရပ်ဆိုင်းထားရပါတယ်။နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံသာချမှတ်ပေးဖို့အတွက်အမေဒီမိုကရက်အလွှတ်တော်အမတ်တွေကသဘောတူထားတာဖြစ်ပါတယ်ဒီမိုကရက်တွေဘက်ကအလျှော့ပေးပြီးတော့လက်ရှိအခြေအနေကိုအဆုံးသတ်လို့ရတယ်လို့သမ္မတထရမ့်ကပြောနေပါတယ်နေဆက်တတိုင်းတိဆောက်ဖို့ကိစ္စကိုအမေရိကန်ပြည်သူတွေကလည်းသဘောတူပြီးအထက်လွှတ်တော်မှာဒီမိုကရက်အမတ်တို့ရဲ့ထောက်ခံမှုရဖို့သာလိုတယ်လို့သူကဆိုပါတယ်ဒါပေမဲ့လွှတ်တော်မှာရှိတဲ့ဒီမိုကရက်ခေါင်းဆောင်တွေကလည်းအခုလိုအစိုးရရန်ကြီးတချို့ရပ်ထားရတာမျိုးကိုသမ္မတထရမ့်ကလူလာနေတာဖြစ်တဲ့လက်ရှိအခြေအနေကိုဘယ်လိုပြေလည်အောင်ဖြေရှင်းရမယ်ဆိုတာကိုသူတိတ်သိပုံမရဘူးလို့ဝေဖန်ပြောဆိုနေကြပါတယ်ယာယီအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့ Republican အမတ်အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာဒီကနေ့ကြာသပတေးနေ့မှာဆွေးနွေးမဲခွဲဖို့ရှိနေပါတယ်အခြေအနေအပြောင်းလဲဖြစ်မဲ့အလားအလာတိတ်မရှိဘူးလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်
အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ရဲ့ဇန်နဝါရီလဒုတိယပတ်ထဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ဒီဇင်ဘာလ1ရက်နေ့ကအာဂျင်တီးနားနိုင်ငံမှာတွေ့ဆုံပြီးနိုင်ငံခြားကုန်သွယ်ရေးတင်းမာမှုတွေလျှော့ချဖို့သဘောတူညီမှုရခဲ့ပြီးနောက်ပိုင်းပထမဆုံးကျင်နိုင်ငံတာဝန်ရှိသူတွေမျက်နှာချင်းဆိုင်တွေ့ဆုံမှလည်းဖြစ်ပါတယ်။အမေရိကန်ကုန်သွယ်ဖွဲ့ကတော့ကုန်သွယ်ရေးဒုတိယထူးကိုယ်စားလှယ်ဂျက်ဖရီကာရက်ကဦးဆောင်မှဖြစ်ပြီးဘန်နိုင်းဌာနနိုင်ငံတကာရေးရလက်ထောက်ဝန်ကြီးဒေးဗစ်မဲပတ်စ်လည်းပါဝင်မှဖြစ်တဲ့ကြောင်းဘလူးဘတ်သတင်းစာကဖော်ပြခဲ့တာပါ ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့ကုန်သွယ်ကုန်တိုးမြင့်မှုတွေကိုလက်နဲ့ချပြီးအပြန်အလှန်ချမှတ်ခဲ့ကြပါတယ်။ဒါမှမဟုတ်ဒီလဇမ်းပိုင်းအာဂျင်တီးနားနိုင်ငံဘယူနိုဆိုင်းရက်စ်မြို့မှာနိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာတော့အပြန်အလှန်သွင်းကုန်ကိုတိုးမြင့်နေတာတွေကိုရပ်ပေါင်း90ကျားဆိုင်းငံ့မှုသဘောတူခဲ့ကြတာပါ။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်လေးပေါ်ဆယ်ရာခိုင်နှုန်းခွန်ကောက်ခံနေရကနေ25ရာခိုင်နှုန်းထိဇန်နဝါရီလ1ရက်နေ့ကစလို့တိုးမြင့်ကောက်ခံမှုချင်းချောက်ထားတာကိုဆိုင်းငံ့မှုလဲသမ္မတထရန့်ကသဘောတူခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအခု2018နိုဝင်ဘာလကစတဲ့ဒီအားလရဲ့ရာသီကာလမှာလက်လီအယောင်900ခိုင်နှုန်းကျော်တက်ပြီးတော့ဒေါ်လာ850ဘီလီယံကျော်ဖို့ရောင်းခဲ့ရတယ်လို့ Mastercard ဘဏ္ဍာရေးလုပ်ငန်းကြီးကဗုဒ္ဓဟူးနေ့ကကိန်းဂဏန်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာ1ရက်ကစပြီးတော့ဒီဇင်ဘာ24ရက်နေ့အထိလက်လီရောင်းချမှုအတွက်ငွေဆက်ကူနဲ့ချက်လက်မှတ်အပါအဝင်ငွေချေပုံစံအားလုံးကိုစည်းရင်းပြုစုပြီးတော့ Mastercard Spending Plus အစီရင်ခံစာထုတ်ခဲ့တာဖြစ်ပါတယ်။ Online Shopping ကလည်း1900ခိုင်နှုန်းကျော်တက်ခဲ့တာကြောင့်အခု2018အားလက်ရာသီဟာပြီးခဲ့တဲ့6နှစ်အတွင်းဒီလက်လီအယောင်အတက်ဆုံးရာသီဖြစ်ခဲ့ပါတယ်။အယောင်ရာဆုံးကအဝတ်အထည်နဲ့အိမ်ဆောက်ပစ္စည်းတွေဖြစ်ပြီးတော့ Electronic ပစ္စည်းတွေကတော့အယောင်ကျခဲ့ပါတယ်။online ဈေးကွက်ကြီးဖြစ်တဲ့ Amazon ရဲ့တကဘာလုံးအယောင်ကလည်းအခု2018မှာစံချိန်တင်အောင်တက်ခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြပါရယ် Amazon ကဒီ American ပြည်ထောင်စုတစ်ခုထဲမှာတဲ့သူ့ရဲ့ Prime Customer တွေအတွက်ကုန်ပစ္စည်းအရေအတွက်တန်း1000ကိုအခမဲ့ပို့ဆောင်ပေးခဲ့တယ်လို့ပြောပါရယ်အခုနှစ်အားလက်ရာသီအယောင် 4.3 ရာခိုင်နှုန်းကနေ 4.8 ရာခိုင်နှုန်းချတက်ပြီးတော့တန်ဖိုးဒေါ်လာ 920.89 ဘီလီယံအထိဖြစ်လိမ့်မယ်လို့အမေရိကန်လက်လီလုပ်ငန်းအသင်းကြီးကခန့်မှန်းထားပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံနောက်ဖက်ကိုင်းဝရန်ဒေသမှာပြီးခဲ့တဲ့သတင်းပတ်ထက်လူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့အထိဆူနာမီရေလိုင်းတွေဖြစ်ခဲ့တဲ့အနက်ကာကတောမီတောင်ပေါက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တိုးမြင့်တက်မှတ်လိုက်ပါတယ်။တံငွေဘူးတွေမီးတောင်ပေါက်ကွဲမှုကထွက်ပေါ်လာတဲ့အစအနာတွေပင်လယ်ပြင်နဲ့ပေါက်ကွဲချက်ရောက်နေပြီးကြီးမားတဲ့မီးဟုတ်ပြာလူတွေလေထဲမှာဆက်လက်လွင့်ပြန်နေကြမှာပဲ။အင်ဒိုနီးရှားအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုတိုးမြင့်လိုက်တာပါ။မီရောင်လှရှာမှုတွေနဲ့ဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီရေလိုင်းတွေတက်မှန်ရက်ခတ်နိုင်တာကြောင့်မီရောင်ပတ်ဝန်းကျင်ကန့်သတ်နေမျိုးကိုလည်း5ကီလိုမီတာအထိတိုးချက်တက်မှတ်လိုက်ပါတယ်။အရက်ဖက်လေကြောင်းအာဏာပိုင်တွေကလည်းမီရောင်ပောက်ကွဲမှုဖြစ်ရာဒေသတွေပြန်တမ်းမှုတွေမလုပ်ဖို့ညွှန်ကြားထားပါတယ်။ဂျာဗာကျွန်းအနောက်ပိုင်းနဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသတွေကိုစနေနေ့ကရက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းတွေဟာအနက်ကာကတောမီရောင်ပောက်ကွဲရာကမီရောင်ဝါဒစိတ်တပိုင်းပင်လယ်ထဲပြိုကျခဲ့ရာကနေဖြစ်ပေါ်ခဲ့ရတာလို့လည်းကြမ်းကျင်သူတွေယူဆထားကြတာပါ။ကျူရင်3ပြည့်ချက်များပဲရုပ်ရည်ဆူနာမီရေလိုင်းတွေပေါ်ပေါက်ခဲ့တဲ့အတွက်ဂျာဗာနဲ့ဆူမာထရာကျွန်းနေချာကစွန်ဒါရေလိုင်းကြားတစ်လျှောက်ကနာမည်ကျော်ကမ်းခြေတွေခီးသွွားတဲခွေရဟိုတယ်တွေပါဝင်ကယူရက်ဒေသနေရာတော်တော်များလည်းကြီးတဲ့မြို့ပါကုန်ပါတယ်။ဆူနာမီရေလိုင်းနဲ့ညောင်းလူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီး150လောက်လည်းပျောက်ဆုံးနေစလဲဖြစ်သလိုထောင်နဲ့ချီတဲ့လူတွေလည်းအိုးအိမ်ဆုံးခွာခဲ့ကြရတာပါ။
တရုတ်နိုင်ငံမှာဒီမူရစ်ဆေးမှုနဲ့ဖမ်းဆီးခံထားရတဲ့ကနေဒါလူမျိုးတယောက်ရဲ့အမှုအယူခံကိုလာမယ့်စနေနေ့မှာကြားနာမယ်လို့တရုတ်အစိုးရသတင်းတစ်ခုကထုတ်ပြန်ခဲ့ပါတယ်။ဟွာဝေနည်းပညာလုပ်ငန်းအကြီးအကဲတယောက်ကနေဒါမှာဖမ်းခံခဲ့ရပြီးတဲ့နောက်တရုတ်ဘက်ကဒီကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာကြောင့်နှစ်ဖက်အစိုးရကြားမှာဆက်ဆံရေးတင်းမာနေချိန်မှာပဲနောက်ကနေဒါတယောက်ရဲ့အယူခံအမှုကြားနာမယ်သတင်းထွက်လာခဲ့တာပါ။ကနေဒါလူမျိုးရောဘတ်လွိုက်ရှလမ်ဘောက်ဆိုသူရဲ့အမှုအယူခံကိုလျောင်နင်းနဲ့အထက်တရားရုံးမှာကြားနာမယ်လို့ဒါလျမ်းမျိုးအစိုးရသတင်းစာမျက်နှာမှာဗုဒ္ဓဟူးနေ့ကဖော်ပြခဲ့တာပါသူဟာဒီပမာဏမြောက်များတဲ့မူရစ်ဆေးတွေမှောင်ခိုကူးခဲ့တယ်လို့သာသတင်းမှရေးထားပေမဲ့အသေးစိတ်ရှင်းပြခြင်းတော့မရှိပါဘူးတရုတ်နိုင်ငံမှာမူရစ်ဆေးမှောင်ခိုကူးမှုကိုတည်တံ့အပြစ်ပေးလို့ရှိပါတယ်ဒီသတင်းနဲ့ပတ်သက်လို့ကနေဒါနိုင်ငံသားဌာနဘက်ကလည်းတစုံတရာပြောကြားခြင်းမရှိသေးပါဘူး။ဟွာဝေအကြီးအကဲမာဝန်ဂျိုးကိုကနေဒါအစိုးရကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါတန်တမန်ဟောင်းမိုက်ကယ်ကော့ဗစ်နဲ့တရုတ်မှာစီးပွားရေးလုပ်နေတဲ့မိုက်ကယ်ဆာဗော့တို့နှစ်ယောက်ကိုတရုတ်လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဆိုပြီးတော့ဖမ်းဆီးထားပါတယ်။ဆေရာမက်ဂိုင်ဗာဆိုသူကနေဒါအမျိုးသမီးတစ်ယောက်ကိုလည်းတရုတ်နိုင်ငံမှာတရားမဝင်အလုပ်လုပ်မှုနဲ့နေရပြန်ဖို့တရုတ်ကစီစဉ်နေပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတနင်္ဂနွေနေ့ချိန်ချင်းပါဝရှိနေတဲ့သမ္မတရွေးကောက်ပွဲကိုအတိုက်ခံနေတဲ့အမာဂန်နယ်မြေဖြစ်လူသိများတဲ့မြို့သုံးမြို့မှာဆိုင်းငံ့ထားဖို့အစိုးရကကြေညာထားပါတယ်။ရွေးကောက်ပွဲကော်မရှင်ပြောခွင့်ရကတော့နိုင်ငံမြောက်ပိုင်းကီဘူးပြည်နယ်ကဘနင်းနဲ့ဘူတန်ပုံမျိုးတွေကမဲဆန္ဒနယ်မြေတွေမှာအီဘိုလာဗိုင်းရပ်စ်အနေနဲ့ဆက်လက်ကြီးထွားနေပြီးလက်နက်ကင်စစ်သွေးကြွတွေရာဇဝတ်ကိုင်းတွေရဲ့ဥပဒေမဲ့လုပ်ရက်တွေနဲ့အတူအကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုအန္တရာယ်ရှိနေတဲ့အတွက်ရွေးကောက်ပွဲကိုဆိုင်းငံ့လိုက်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတတစ်ဖြစ်ရွေးကောက်တင်မြှောက်ပြီးကျန်းသစ္စာကျေစုပြီးချိန်မလတိရွေးကောက်ပွဲတွေဆိုင်းငံ့ထားမဲ့နယ်မြေတွေထဲမှာနိုင်ငံနောက်ပိုင်းကမိုင်းတုံပြီးပြည်နယ်ကရုံမီးမြို့ပါဝင်တဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။
နျူကလ িয়ার ထိပ်ဖူးတွေတက်ဆင်ထားတဲ့ဒီအသံထက်မြန်တဲ့လေရင်ကိုအောင်မြင်စွာဆန်းသတ်နိုင်ခဲ့တာကနိုင်ငံအတွက်အင်မတန်ကောင်းမွန်တဲ့နှစ်တစ်ခုလက်ဆောင်ဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဗိုလ်ထုနေ့ကလုပ်ခဲ့တဲ့ဆန်းသတ်မှုကိုသမ္မတပူတင်ကကြီးကြပ်ခဲ့တာပါ။အေဗွန်ဂတ်လို့နာမည်ပေးထားတဲ့အသံထက်မြန်တဲ့လေရင်ကိုကြားဖြတ်ဖြတ်ချဖို့မဖြစ်နိုင်ဘူးလို့သမ္မတပူတင်ကပြောပြီးတော့ဒီလက်နဲ့အောင်မြင်ရင်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအားမခံချက်ပေးထားနိုင်လိမ့်မယ်လို့ဆိုပါတယ်။ဒီလက်နဲ့ဟာဒီရုရှားနိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးလက်နဲ့တပ်ဖွဲ့မှရှင်းနှစ်ကဆပြီးတော့အသုံးပြုမယ်လို့လဲရုရှားသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုမှလည်းအလားတူလက်နက်တပ်ဆင်နိုင်တဲ့အတန်ထက်မြန်တဲ့လေရင်ကိုပက်တန်ဂွန်ကတီထွင်နေပေမဲ့ရုရှားကဒီလက်နက်ပိုင်းမှရှေ့ရောက်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားသတိပေးထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရခိုင်နဲ့ချင်းပြည်နယ်ရီဘက်မှာတပ်မတော်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တိုက်ပွဲဖြစ်တဲ့ဒေသဘက်မှာရွာသားတွေကိုတပ်မတော်ကလမ်းပြအဖြစ်ခေါ်ယူအသုံးပြုတာတွေရှိတယ်လို့ဒေသခံတွေကပြောပြီးဒါဟာဂျနီဗာသဘောတူညီချက်တွေကိုချိုးဖောက်ရရောက်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားဂျာတာပဒိနေ့ထိတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုပြောပါရယ်။
ဒီဘက်မှာတော့နေတိုင်းဖြစ်နေကြပြတိုက်ပွဲကအဲ့ဒီမနေကလည်းပဲတိုက်ပွဲကနေရာ၄ခုမှာဖြစ်တယ်ဒီကမှာနေစတဲ့နေမှာပထမတိုက်ပွဲဖြစ်တဲ့နေရာကတော့ဒီဘလက်ဝါမြို့နယ်မသာဝရွာရအနောက်ဖက်အဲ့ဒီတောင်တန်းမှာဖြစ်တာအဲ့ဒီမှာမနေ့7နာရီကနေ7နာရီနဲ့မနေ့50တိပေါ့နော်မနေ့40ကျော်ကြာဖြစ်ခဲ့တယ်ဗျနောက်အဲ့ဒီရသေးတော်မျိုးနဲ့ခြေကခရုံးချောင်းရွာအနီးမှာအဲ့ဒီနေလေတနာကြီးလောက်မှာဒီမှာတိုက်ပွဲဖြစ်ခဲ့ကြ။တတိယနေရာတစ်ခုကတော့နော်အရင်ဒီ25ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့။အဲ့ဒီအော်ဒမတောင်တန်းပေါ်မှာဒီညနေ9နာရီလောက်မှာစတင်ပြီးတော့အဲ့မှာတိုက်ပွဲဖြစ်တယ်။နောက်တနေရာကတော့ဘလဝမျိုးနဲ့ခြေမှာဒီမြေဝါရွာရဲ့အနီးပတ်ဝန်းကျင်တဝိုက်အဲ့ဒီမှာမနေ့9နာရီလောက်ကစပြီးတော့မှဒီဗမာစစ်တပ်ကနေလည်းနေကြီးတွေနဲ့နေပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဒီထိုးစစ်ဆင်လာကြ။ဒီတပ်ပွဲကတပ်ွားခဲ့တယ
်ရခိုင်ပြည်နယ်တွင်းဘူတီတောင်နဲ့ရတိတောင်မြို့နယ်ဘက်မှနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှ၄နေရာထက်မနည်းစိုက်ပွဲဆက်ဖြစ်နေတာပါဒီစိုက်ပွဲအတွင်းထိခိုက်ကြဆုံးမှုအခြေအနေကိုအတိမပြုနိုင်သေးသလိုတပ်မတော်ဘက်ကလည်းတရင်ထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့ဂျာတာပဒိနေ့မနေ့ဖက်မှဘူတီတောင်မြို့နယ်စီတောင်ကျေးရွာကအယတား၁၂ဦးကိုတပ်မတော်ဘက်ကနေရေကောင်းချောင်းကျေးရွာဘက်လမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းညိုကပြောပါတယ
်ဒီနေ့မနေ့၈နာရီခွဲလောက်ကဘလို့စီဒီအရောခေါ်သွားရေဆိုတာဆိုတဲ့သဘောကတော့ဒါကိစ္စနဲ့ခေါ်သွားလေဆိုတာတော့မသိဘူး
ဒီလိုစိတ်မဖြစ်ပေါ်ရသေးတဲ့ဘက်ကိုတပ်မတော်ကရွာသားတွေကိုခေါ်ဆောင်သွားတဲ့ဖြစ်ရပေါ်မှာအထက်အာဏာပိုင်တွေကိုတန်ကြားထားပြီးမိသားစုဝင်တွေလည်းစိုးရိမ်နေကြတယ်လို့ဦးသိန်းညိုကပြောပါတယ်
ကနဆရာအကြောင်းကြားထားတာကကျွန်တော်အယူဌာနရဲ့ပြည်သူ့လက်တော်ရဲ့ပြည်နယ်လက်တော်အမတ်တို့ကဌာနဆရာတင်ပြပြီးပြည်သူ့လက်တော်အကြောင်းပြန်ပြေးကိုအတိုးတွေကလည်းပြတန်းဆက်တန်းလို့ရှားလို့ဆိုပြီးအာရောကဒီတော့ဒီတော့စိုးရိမ်ကြီးကြီးတော့ဖြစ်နေကြတယ်လေ
ဒီဇင်ဘာ26ရက်နေ့ကတိုက်ပွဲဖြစ်ပွားရာဒေသကြီးရေကောင်းချောင်းကျေးရွာကိုလည်းတပ်မတော်ဘက်ကနေချင်းချောက်တာတွေရှိခဲ့တယ်လို့ရေကောင်းချောင်းရွာသားတို့ကပြောပါတယ်တပ်မတော်အနေနဲ့အခုလိုရွာသားတွေကိုလမ်းပြဖြစ်ခေါ်ဆောင်သွားတာဟာဂျနီဗာသဘောတူညီချက်တွေကိုချိုးဖောက်ရာရောက်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကအခုလိုပြောပါတယ်
လူခွင့်ရေးပြည်ညာစတဲ့ပါတဲ့အချက်တွေဂျနီဗာကွန်ဗင်းရှင်းတွေမှာပါတဲ့အချက်တွေကိုအစိုးရပြည်ရဲ့အနေနဲ့တော့လိုက်နာဖို့လိုတယ်ပေါ့နော်။နောက်ပြီးတော့ဒီမှာနိုင်ငံအစိုးရဘက်ကလည်းဒီလိုပေါ်တာတွေမဆွေးတော့ပါဘူး။ပြည်သူတွေကိုစာညာထောက်ထားဖို့လိုအပ်တာပေါ့နော်အစိုးရပြည်ရဲ့အနေနဲ့။အခုဒီလိုလှုပ်လာရဲဆိုတာဒါဂျနီဗာကွန်ဗင်းရှင်းမှာပါတဲ့အချက်လက်တွေကိုလေးရှုတ်ဖောက်ရောက်တယ်။နောက်ပြီးတော့ဒီပေါ်တာမဆွေးပါဆိုရတာလေအခုကဒါတွေကိုလေးရှုတ်ဖောက်ရောက်တယ်။
ဒီခိုင်ပြည်နယ်အတွင်းမှာနွေပါလကုန်ပန်းကနေဒီကနေ့ထိရခိုင်တပ်မတော်နယ်မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်တာတွေဆက်ရှိနေပြီးအဲ့ဒီတိုက်ပွဲတွေကြောင့်ပူရီတောင်ရတိတ်တောင်ပုံလူကျုံမြို့နယ်တွေဘက်မှာရွာသားနှစ်ထောင်ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်ပြည်ခတ်တိုက်ခိုက်မှုရစေရင်းနဲ့သာဝရငြိမ်းချမ်းရေးအတွက်ထောက်ပြန်ချက်ကိုဒီဇင်ဘာ21ရက်နေ့မှာတပ်မတော်ကနေထုတ်ပြန နဲ့မပွားရှိသလိုရခိုင်လက်နက်ကန်ဖွဲ့အေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေရမသွားသေးတဲ့အချိန်ဒီမှာပဲရှိနေပါသေးတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်။အခုတစ်ဆက်တည်းမှာပဲရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမှာရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းနဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့အကြားမှာဒီရက်ပိုင်းတွင်တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီး RCSS ဘက်ကပစ်ခတ်တိုက်ခိုက်မှုရက်စဲဆိုင်ရာပူးရဲကော်မတီ GMC အစည်းအဝေးတွေမှာပါပါဝင်တက်ရောက်ဖို့ရက်ဆိုင်ထားတာကြောင့်နှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်တဲ့အခြေအနေမရှိသေးပါဘူး။ရှမ်းပြည်နယ်အတွင်းမှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေအကြားပဋိပက္ခတွေမြင့်တက်လာနေတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်နယ်မှာဒီလာပိုင်းအတွင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အကြား CA တင်းမာမှုတွေတောက်လျှောက်ရှိနေခဲ့ရာကဒီလ24ရက်နဲ့25ရက်နေ့တွေမှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို PNLO ရဲ့တောင်ကြီးဆက်ဆံရေးယုံတာဝန်ခံခွန်မင်းသိန်းကအခုလိုပြောပါတယ်။
24ရက်နေ့ကတပွဲဖြစ်တယ်နဲ့25ရက်ကျော်ကတပွဲဖြစ်တယ်ပေါ့နော်။24ရက်နေ့ကတော့ဒီမုံလင်းကြီးကရင်မုံပန်မျိုးနဲ့နာမည်ကြီးရောက်ဖို့စုနောင်ချူကြီးရောက်ပါခင်ဗျာ။နောင်ချူကြီးရောက်။တော်များရှင်းနိုင်လောက်မှဖြစ်တာပေါ့မနီကိုမနီ50လောက်ပဲကြာတယ်။နောက်25ရက်နေ့မနေ့ကျတော့9နိုင်45တခါပြန်ဖြစ်တယ်ပေါ့နော်။တခါပြန်ဖြစ်တာတော့နာနာကြီးပါတော့ကြာသွားတယ်အဲ့ဒီမျိုး။အဲ့ဒီနေရာမှာပဲဟုတ်ကဲ့။အတိခဲ့တော့ကျွန်တော်တို့ဖက်တော့မရှိဘူးဟိုတဲ့ RCSS ဖက်ကြတော့မသိဘူးခင်ဗျာ
PNLO ဘက်ကရွာမလုံချုံရေးယူထားတဲ့သူတို့တက်တွေကိုလာရောက်တိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာရှိသလို RCSS ဘက်ကလည်းမိုင်းပန်မျိုးနွယ်အတွင်းမှာလှုပ်ရှားနေတဲ့သူတို့တက်ဖွဲ့တွေကို PNLO နဲ့အစိုးရတက်မတော်ပူးပေါင်းပြီးတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်တက်မတော်နဲ့ PNLO ဘက်ကတော့ပူးပေါင်းတိုက်ခိုက်တာမရှိကြောင်းညှင်းဆိုထားပါတယ်RCSS နဲ့ PNLO ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ် NCA အရဖွဲ့စည်းထားတဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲကော်မတီ GMC အစည်းအဝေးတွေကို RCSS ဘက်ကပါဝင်တက်ရောက်ဖို့ရက်ဆိုင်ထားတာကြောင့်နှစ်ဖက်တွဲဆုံဆွေးနွေးဖြေရှာဖို့ခက်ခဲနေကြောင်းခွန်မင်းသိန်းကပြောပါတယ်
အဲ့ဒီအစည်းအဝေး PNC မှာမပါဝင်တော့တဲ့ကျွန်တော်တို့ဒီအချက်အလက်တွေ PNC SRC တို့မရတော့ဘူးဆိုတဲ့ဘောနီထမ်းပြီးတော့ဖြစ်တာပေါ့ဒီတော့ကြာအစည်းအဝေးလည်းမရှိဘူးပေါ့လေနော်ဒီအစည်းအဝေးမရှိတော့ကျွန်တော်တို့လည်းသူ့ကိုကမ်းမမ်းမရှိသေးဘူးသူတို့ဆက်ရလည်းပဲကျွန်တော်တို့ကမ်းမမ်းလာတော့မရှိဘူ
းနှစ်ဖက်တွဲဆုံဆွေးနွေးမဲ့အလားအလာကိုမေးမြန်းနိုင်ဖို့ RCSS ဘက်ကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဒီလ24ရက်နဲ့25ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာလဲ RCSS တပ်ဖွဲ့တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်26ရက်နေ့ကစပြီးတိုက်ပွဲတွေငြိမ်သက်နေခဲ့ပေမဲ့ဒေသတွင်းမှာစီးရီးတင်းမာမှုတွေဆက်လက်ရှိနေစေဖြစ်ပါတယ်လောလောဆယ်မှာတော့တိုက်ပွဲဖြစ်ပွားရာဒေသအနီးကဒေသခံရွာသား800ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့ဒီဘောမျိုးကစစ်ရှောင်တွေကိုကူညီနေသူကိုမျိုးကပြောပါတယ
်ကျွန်တော်တို့နားမခေါ်ကတော့မပြန်သေးဘူးကောင်းဟုံးကတော့မပြန်သေးဘူးနော်ဒီနောင်ကော်ကြီးကတော့မနေ့ညသူတို့ပြန်သွားကြတယ်အဲနားမခေါ်မှာလည်းလူကြီးကခုက900လောက်လောက်ဖြစ်ပြီအဲကောင်းဟုံးမှာတော့150လောက်ပဲရှိရပါတော့အချိန်နည်းကတော့လောလောဆယ်တော့ဘာမှတော့မဖြစ်သေးဘူးမဖြစ်သေးဘူးဆိုရင်သူတို့ရွာကန်ကြီးရဲ့နေထားတော့သူကမပြန်ရေးဘူး။ရေရှည်ရက်ပြန်မယ်ဆိုရင်စာဝင်နေတဲ့တော့နည်းနည်းလေးခက်ခဲကြည့်လိုက်မယ်။
စစ်ရှောင်တွေကိုပရာဟိတအဖွဲ့အစည်းတွေကကူညီနေတယ်လို့ဒီဇင်ဘာလ29ရက်နေ့ဒီနေ့မှာတော့အစိုးရဘက်ကလည်းလာရောက်ကူညီတာရှိကြောင်းပြောပါတယ်။ဒီလ27ရက်နေ့ကတော့ကချင်ပြည်နယ်ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခနဲ့ရှမ်းပြည်နယ်ကစစ်ဌာနချုပ်၄ခုကနယ်မြေတွေမှာငင်းချင်းရေးဆွေးနွေးဖို့အတွက်စီးရေးလှုပ်ရှားမှုတွေကိုနောက်နှစ်ဧပြီလအကုန်အထိရက်ဆိုင်မှာဖြစ်ကြောင်းတမရော့ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းရှမ်းပြည်နယ်အတွင်းကအခြေအနေကိုမေးမြန်းရမှာတော့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုတအိုက်ကျော်ကအခုလိုပြောပါတယ်
့ဒီနေရတုံးရတာဘာမှမဖြစ်ခဲ့ဘူးရှင်။အာလူရှာမှုကတော့ဒီပုံမှန်မရှိသေးတဲ့ဘာမှဟိုမပြောနေတာ။ဒါအားဖြင့်လည်းကတော့ဒီတိမှုကတော့မဖြစ်တော့တော်လေးကြာတယ်။
ကျမ်းမော်ကကြီးညာချက်ထုတ်ပြန်ပြီး၃ရက်အကြာမှာကော့ခိုင်မျိုးနယ်အတွင်းမှာကျမ်းမော်နဲ့တိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ခဲ့ပေမဲ့ကျမ်းမော်ဘက်ကသတင်းမှအဖြစ်ညှင်းဆိုထားပါတယ်။ဒီလ26ရက်နေ့ကပြုလုပ်တဲ့ဘွေရအမျိုးသမီးဘိုလောင်တင်တန်းအမှတ်စဉ်5တင်တန်းဆင်းပွဲမိန်ခွန်းပြောကြားရာမှာကျမ်းမော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကျမ်းမော်ကစီဟစ်လှုပ်ရှားမှုတွေရပ်ဆိုင်းထားတဲ့၄လတာကာလအတွင်းမှာတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ဖို့တိုက်တွန်းထားပါတယ
်။ဒေါ်ရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်သံတွေထွက်ပေါ်လာနေပါတယ်။မူရစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မူရစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ view ရဲ့လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနှာစင်ရပါမယ်။ထွက်ပေါ်လာနေတဲ့ 5G wireless နည်းပညာကကမ္ဘာ့ကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးကိုပြောင်းလဲသွားနိုင်တယ်လို့ကျွမ်းကျင်သူအများအပြားကခန့်မှန်းထားပါတယ်။ကမ္ဘာကြီးမှာပိုပြီးခင်မီထိရောက်အခြေဆက်ရှိလာပြီးပိုပြီးကျယ်ဝလာမယ့်တော့ချက်ဖြစ်တယ်လို့လည်းပြောကြပါတယ်။ဒါပေမဲ့လည်းနိုဝင်ဘာလ16ရက်နေ့တောက်ကြနေ့ကထုတ်လိုက်တဲ့လွှတ်တော်ဆိုင်ရာအစီရင်ခံစာထဲမှာတော့တရုတ်တို့က 5G အသွင်ကူးပြောင်းမှုကိုသုံးပြီးတန်းထောင်ချီတဲ့အလျက်စေးကိရိယာတွေကိုဝင်ရောက်ခွင့်ရပြီးထောက်လိုင်းရေးချဲ့လက်စုဆောင်ရယူဖို့အဖြစ်အမောင့်လုပ်ငန်းတွေနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေရယူဖို့ဘယ်လိုပြင်ဆင်နေသလဲဆိုတာကိုအလေးထားဖော်ပြထားပါတယ်။အစ်မင်းနီးပညာရဲ့အထွတ်ထိပ်အဖြစ်ကနေအမေရိကန်တို့ကိုအဆုံးသတ်လိုက်ဖို့တရုတ်တို့ညီမှန်းထားတဲ့အကြောင်း VOA သတင်းတောက် Gelati French Chi ရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်။
အခုထွက်ပေါ်လာဖို့ရှိနေတဲ့ 5G ကွန်ရက်ကြောင့်အင်တာနက်အွန်လိုင်းနည်းပညာပစ္စည်းသစ်တွေတန်းထောင်နဲ့ချီပြီးထွက်ပေါ်လာမှာဖြစ်ပြီးလူမှုဘဝနေထိုင်မှုစနစ်ကြီးရောအလုံးလောက်ကိုင်းတဲ့စနစ်ကြီးပါပြောင်းလဲသွားမှာပါနည်းပညာတွေအလင်းမြန်တိုးတက်လာပြီးတန်းနဲ့ချီတဲ့အလုံးကိုင်းသစ်တွေလည်းပေါ်ထွက်လာမှာပါဒီ 5G နည်းပညာသစ်ပြိုင်ဆိုင်မှုမှာတော့တရုတ်တို့ကအနိုင်ရဖို့ရည်မှန်းနေပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်ကွန်မြူနတီပါတီရဲ့19ချိန်မြောက်ညီလာခံမှာတင်ပြခဲ့တဲ့2025တရုတ်ပြည်ထုတ်လုပ်ရေးအစီအစဉ်မှာတော့သူတို့ရဲ့အန်တီမရီမန်းချက်ကနည်းပညာပိုင်းမှာဥဆောင်နှိုင်းယုံတင်မဟုတ်ဘဲတစ်ခုလုံးကိုချုပ်ကင်လိုက်နိုင်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ Hassan Institute ကအာတာဟာမန်ကအခုလိုပြောပါတယ်
။ We also have a very serious competitor who is pressing ahead in this direction.
အမေရိကန်တို့အနေနဲ့မဖြစ်မနေတုံ့ပြန်မဲ့တိတ်ကိုစိုးရိမ်ရကောင်းတဲ့ပြိုင်ဘက်တစ်ယောက်ရှိနေပါပြီ။ဒီစိန်ခေါ်ချက်ကအမေရိကန်တနိုင်ငံတည်းအတွက်တင်မဟုတ်ပါဘူး။တစ်ချိန်တည်းမှာပဲကမ္ဘာတစ်လွှားကိုလည်းတက်ရောက်မှုရှိမှာဖြစ်ပါတယ်။ 5G နည်းပညာကိစ္စကအမေရိကန်မျိုးသားလုံခြုံရေးစီးပွားရေးလုံခြုံရေးနဲ့ကမ္ဘာတစ်လွှားကမဟာမိတ်တွေရဲ့ရည်တည်ချက်တွေနဲ့ပါအများကြီးသက်ဆိုင်နေပါတယ်
။အခုချိန်ထိဆိုရင်အနည်းဆုံးနိုင်ငံပေါင်း62နိုင်ငံကတရုတ် IT လုပ်ငန်းကြီးဟွာဝေလုပ်ပစ္စည်းတွေကိုစမ်းသပ်ဖို့ကြီးညာထားတာဒါမှမဟုတ်လဲသဘောတူထားကြပါတယ်ဗြိတိန်ပေါ်တူဂီအီတလီမက္ဆီကိုနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်နိုင်ငံ၁၀ခုတို့ကတော့သူတို့ရဲ့ 5G ကွန်ရက်ကိုစပြီးအသုံးပြုဖို့သဘောတူညီချက်ကိုကြီးညာထားပြီးဖြစ်ပါတယ်တရုတ်ရဲ့ဘက်ဆုံအပိယူသဘောတူညီချက်တွေကြောင့်ဟွာဝေကိုသုံးဖို့ရွေးတဲ့နိုင်ငံအစီအတွက်တိုးလာတာလို့ကုန်ထုတ်လုပ်ငန်းခန္ဓာခေါင်းဆောင်တွေကပြောဆိုကြပါတယ်ဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Rivada Network ရဲ့အမှုဆောင်ရာရှိချုပ် Declan Chenley ကအခုလိုပြောပါတယ်
The Chinese government, to make a long story short, is prepared.
ဆက်ပစ္စည်းကိရိယာတွေကိုတရုတ်ဘက်ကအကြီးအကျယ်ကိုအကုန်ကြခံပေးဖို့ဆန္ဒရှိနေပါတယ်။
Nokia ရဲ့ညွှန်ချက်ရေးမှူး Brian Hendrick ကလည်းအခုလိုပြောပါတယ်
It's a multi-sectoral, cross-sectoral approach with energy companies.
Chain company တွေနဲ့နည်းပညာကုမ္ပဏီတွေလိုမျိုးကဏ္ဍပေါင်းစုံဆက်သွယ်ပြီးချဉ်းကပ်မှုပါ။တန်တမာရေး PR တွေလည်းပါတယ်လို့ဗန်နာရေးအချက်ရိုက်နေတဲ့နိုင်ငံတွေမှာအရက်ဖက်အခြေခံစာအုပ်တွေမှာရင်းနှီးမြှုပ်နှံတာမျိုးတွေလည်းပါပါတယ်
။တရုတ်ဘက်ကအားကောင်းလာတဲ့အတွက်အမေရိကန်အစိုးရအနေနဲ့အမေရိကန်စစ်တပ်အခြေစိုက်စခန်းတွေရှိရာဂျာမနီ၊အီတလီနဲ့ဂျပန်လိုနိုင်ငံတွေမှာHuawei ပစ္စည်းတွေအသုံးပြုလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာစေပါတယ်။ Huawei လုပ်ငန်းကြီးကတရုတ်စစ်တပ်နဲ့ထောက်လှမ်းရေးဌာနတွေနဲ့အဆက်အဆက်ရှိတယ်လို့လည်းနားလည်ထားကြပါတယ်။ Hasan Institute ကအာတာဟမန်ကအခုလိုဆက်ပြောပါတယ်
။ Our armed services who will look forward to being able to use 5G networks in
Asia Europe ရှေ့လယ်ပိုင်းဒေသတွေအတွင်းမှာကျွန်တော်တို့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ 5G network ကိုသုံးဖို့ရှိလာမှာပါ။တရုတ်ကုမ္ပဏီတွေနဲ့ချိတ်ဆက်ထားတဲ့ဒီ 5G network ကိုသုံးပြီးသတင်းအချက်လက်မျှဝေနေကြရတယ်ဆိုတာကိုသိရင်သူတို့အနေနဲ့လည်းသုံးရတာစိတ်သက်သာမှာမဟုတ်ပါဘူး
။မူဝါဒရေးရအချံပေးဟောင်းကား roof ကတော့တရုတ်ဟာလည်းအပြစ်ကင်းလာသူမဟုတ်ဘူးလို့ပြောပါတယ်
။ They got a reputation for shoddy equipment and shoddy deployment.
တရုတ်ရဲ့ပစ္စည်းဖျန့်ချီမှုတွေကမကောင်းဘူးဆိုတဲ့ကြော်ကြောမှုကရှိပါတယ်။အာဖရိကနဲ့အာရှမှာအကျွေးနွန်နေတာတွေကြောင့်လဲတရုတ်ဘက်မှာသူတို့အနေနဲ့ထပ်ပြီးမိခိုးအောင်မလားဆိုတာကလည်းတန်တရားရှိစရာပါတတရားချက်ကတော့တရုတ်မှာငွေအလုံးလောက်ရှိသလားဆိုတာပဲဖြစ်ပါတယ
်အာဂျင်တီးနားနိုင်ငံဘွီနိုအဲရီစ်မှာလုပ်တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 ထိပ်သီးညီလာခံအတွင်းအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့လည်းတီးတံတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ်ရှင်
မသိငီထိုက်ပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်ထပ်2နာရီအကြာမှထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာတော့အကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့အတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ယူရိုနိုင်ငံမှာတာဝန်ချနေတဲ့အမေရိကန်စစ်သည်တွေကိုကျူတင်ကြီးညာမထားပဲရုတ်တရက်တော့ရောက်တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဒီနေ့ပဲအင်ပီရိုကိုပြန်လည်ရောက်ရှိလာပါတယ်။ယူရိုနဲ့ဂျာမနီနိုင်ငံတွေမှာရှိတဲ့တပ်ဖွဲ့ဝင်တွေကိုတွားရောက်တွေ့ဆုံရကပြန်လည်ရောက်ရှိလာပြီဖြစ်ကြောင်းရောက်ရောက်ချင်းနိုင်ပိုင်းတွင် Twitter လူမှုကွန်ရက်ကနေသမ္မတကပြောချက်လိုက်ပြီးအောင်မွေးခံနိုင်အောင်ဘလို့လုပ်ရမယ်ဆိုတော့သိကြတဲ့တိုင်းပြည်ကိုကိုစားပြုနိုင်တဲ့သူတွေဖြစ်နေလဲအမေရိကန်စစ်သည်တွေကိုသမ္မတကချီးကျူးပြောကြားခဲ့ပါတယ်။အနက်ကပြကပြရဒေသကိုသမရဖြစ်ပထမဆုံးကျင်သွားရောက်တဲ့ခီးစဉ်ဟာအမေရိကန်တပ်ဖွဲ့တွေနဲ့စစ်ပတ်ဆိုင်ရာအကြီးအကဲခေါင်းဆောင်တွေကိုတွေ့ဆုံအားပေးဖို့နဲ့ပေးဆက်မှုတွေအတွက်ကျေးဇူးတင်စကားနဲ့ခရစ်စမတ်ဆုတောင်းစကားပြောဖို့သွားရောက်တာဖြစ်တဲ့အကြောင်းလဲအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်အမေရိကန်ပြည်သူမှာအစိုးရလုပ်ငန်းတချို့ယာယီရိုက်ဆိုင်ထားတာဒီနေ့ဆိုရင်6ရက်တိရှိလာနေပြီဖြစ်ပေမဲ့သမ္မတဒေါ်နယ်ထရန့်နဲ့ကွန်ဂရက်စ်လူတော်ကြီးညှိနှိုင်းပြည်လည်းမဲ့လာလာတော့မတွေ့ရသေးပါဘူးအမေရိကန်နဲ့အိန္ဒိယမက္ဆီကိုနဲ့ဆက်ချောက်တတိုင်းကာယံဖို့အတွက်သမ္မတထရန့်ကတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုလူတော်ကအတည်ပြုမပေးတာကြောင့်အစိုးရရန်ရည်လက်ပတ်မှုတွေစနေနေ့ကဆက်လို့ယာယီရိုက်ဆိုင်ထားရတာပါအင်ဒိုနီးရှားနိုင်ငံနောက်ဖက်ကန်ယူရန်ဒေသမှာပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း430ထက်မနည်းသေဆုံးခဲ့တဲ့ဆူနာမီရေလိုင်းတွေဖြစ်ခဲ့တဲ့အနက်ကာကတ်တော့မိရောင်ပေါက်ကွဲမှုအန္တရာယ်သတိပေးချက်ကိုအာဏာပိုင်တွေအဆင့်တွင်းမြင့်သတ်မှတ်လိုက်ပါတယ်။တံငွေဘူးတွေမိရောင်ပေါက်ကွဲမှုကထွက်ပေါ်လာတဲ့အစအနတွေပင်လယ်ပြင်နဲ့ပေါက်ကွဲချအောင်နေပြီးကြီးမားတဲ့မိခိုးပြာလူတွေလေထဲဆက်လက်ပြန့်လွင့်နေချိန်မှာပဲအန္တရာယ်ရှိတဲ့ဒုတိယအဆင့်ကိုအာဏာပိုင်တွေတွင်းမြင့်သတ်မှတ်လိုက်တာပါ
။သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7 Juru ကထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.